စစ်ကောင်စီကမကွေးတိုင်းနဲ့စကိုင်းတိုင်းတွင်ဒေသတချို့ကိုနယ်မြေရှင်းလင်းရေးလုပ်နေပြီးမကွေးတိုင်းလက်ရက်မှခြေရွာမှာတော့စစ်ကောင်စီတပ်တွေပြန်ထွက်သွားချိန်မှာမီးလောင်သေဆုံးနေတဲ့ရွာသားတွေရဲ့ရုပ်အလောင်းတွေ့ရတယ်လို့ရွာခံတွေကပြောပါတယ်။ကဏီမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမုံပြောပြပေးပါမယ်။
မကွေးတိုင်းဒေသကြီးမြိုင်မြို့နယ်ကအင်ဂျီ 1800 ကျော်ရှိတဲ့လက်ရက်မှခြေရွာကိုမေလ14ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေအိမ်တွေကိုမီးရှို့ခဲ့တဲ့အတွက်နေအိမ်တစ်ထောင်ကျော်မီးလောင်ကျွမ်းသွားပြီးမတ်လ16ရက်တနင်္လာနေ့အထိမီးလောင်ကျွမ်းတဲ့နေအိမ်တွေကိုငြိမ်းသက်နေရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေပြန်ထွက်ခွာသွားတဲ့မတ်လ15ရက်နေ့မှာတော့မီးလောင်ကျွမ်းပြီးတိတ်ဆုံးနေတဲ့အရက်သား2ဦးကိုတွေ့ခဲ့ရပြီးမတ်လ16ရက်နေ့လယ်ပိုင်းမှာတော့နောက်ထပ်4လောင်းကိုတွေ့ခဲ့ရတယ်လို့လက်ရက်မှရွာသားသူက VOA ကိုပြောပါတယ်။
ဒီကရတို့စစ်ကြောင်းကလည်းနားတော်ဝင်စင်မှာတတ်ဖူးနေတယ်တို့တိကြတော့မတိရဘူးတို့ဝင်လာရင်တို့မီးဝင်ကြီးလာပြန်ထွက်လာလုံနေရတာခင်ဗျာအောက်တော့ဝင်ပြီးနေလို့နေရာတွေဥပ္ပေကြီးလက်ရှိချိန်ဒီတော့တို့ဟိုအိမ်ထဲကတူတာလူတွေလောင်းတလောင်းပြီးရင်နောက်ဆက်အိမ်သားထဲမှာတူတာပါတလောင်းဆိုလို့တော့နှလောင်းပြီးရပြီတလောင်းကတလောင်းကတော့ကျွန်တော်တို့နဘူးမှာတနက်တန်ရမျိုးဖွဲ့ဝင်နေရပါဒဏ်ရာမျိုးတွေ့တယ်ခင်ဗျာမီးတောင်ပြီးနောက်တလောင်းကတော့ကျွန်တော်တို့ဒဏ်ရာတန်ချက်တော့မတူဘူးမီးတောင်ပြီးနေကြခင်ဗျာကျွန်တော်တို့ရဲ့အရှိတ်အဟောင်းတန်တကန်ရှိကြတယ်အခုဒီညနေမှာကြည့်လိုက်တာအဲ့ကံပေါ်မှာလူတွေလောင်းလေးလောင်းအခုဒီနေ့မှာအသက်ထားတဲ့ပုံတော့ကြည့်လိုက်မှာစစ်ကောင်းကရှိနေတယ်လို့သွားမသိရဲဘူးအဲ့လေးလောင်းလေးလောင်းနဲ့တလောင်းတော့ကျွန်တော်တို့ကဘာသူပဲဆိုတာသိရတယ်ကျွန်တော်၃ယောက်ကမသိရသေးဘူ
းမေလ၁၂ရက်မှာစစ်ကောင်းစီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမေ၁၄ရက်မှာတော့စစ်ကောင်းစီကလက်ရက်မှခြေရွာတွေကနေအိမ်တွေကိုမီးရှို့ခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်ကောင်းစီတပ်တွေရွာကပြန်လည်ထွက်ခွာသွားချိန်မှာဒေသခံတချို့ကိုလည်းဖမ်းဆီးသွားတယ်လို့ပြောကြပါတယ်။လက်ရမကျွရသူကျွရသားတွေဟာနှီးဆက်ရတောတောင်တွေခိုလုံနေကြရပြီးအခုဆိုသူတို့ဒေသမှာဒုက္ခသည်ဦးရေက6000နီးပါးရှိနေပြီးအကူအညီတွေလည်းလိုအပ်နေတယ်လို့ရွာသားတွေကပြောကြပါတယ်။အနာကစကိုင်းတိုင်းကဏီမြို့တွေမှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေနှစ်ရက်ဆက်တိုက်ဖြစ်ပွားနေတယ်လို့ကဏီဒေသခံတွေကပြောပါတယ်။မေလ15ရက်နေ့မှာချောင်းမရွာအနီးနဲ့မေ16ရက်မှာတော့တမင်ချန်ကျေးရွာအနီးတွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါရတယ
်။15ရက်နေ့ရောက်တော့ချောင်းမရွာကိုဝင်နေချောင်းမရွာဝင်ပြီးတော့ခဏချောင်းမရွာကိုခဏလေးဒီခိုင်တန်းဆက်တော့ကျွန်တော်ချောင်းမရွာလုံးကျွန်တော်တာဝန်တွေဖြစ်နေရဟုတ်။မနေ့ကကသူ့ဘောင်းသုံးနေဖြစ်နေတယ်ဟုတ်။ဒီနေ့ကခင်းကချောင်းမရွာကိုလောက်ဖြစ်နေတဲ့တပွဲဟုတ်။အမြင်ညာရဲ့အရှိတ်အဟောင်းမှဖြစ်လာရဟုတ်အမြင်ညာရဲ့အရှိတ်အဟောင်းမှအဲကြောက်ရင်းကျင်လာတဲ့ဖလက်ပင်မိုးတွေကလည်းကလေးဝအနေတောက်လာပြသူတို့ဒီကနေမျိုးမြေတောက်လုံးကြီးတွေကာဝပြည့်ရဲ့နေတိုင်းကနေမျိုးလုံးမှုကျွန်တော်အမြင်ပေါ်ကိုအဲ့လိုအမြင်သုံးသပ်ထားတယ
်ချင်းသွင်းမြစ်ကြောင်းပေါ်ကကဏီမြို့နယ်ထဲမှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီကမကြခဏဆိုသလိုနေမြေရှင်းလင်းရေးလုပ်နေတာဖြစ်ပါတယ်ဒီချင်းသွင်းမြစ်ထဲစစ်ကောင်စီရဲ့ကြောက်စိမ့်နဲ့လက်နက်ရိခါတည်ယူတဲ့တမောတွေဟာလည်းမကြခဏအတိုက်ခိုက်ခံနေရတာပါခင်ဗျာ